မြန်မာနိုင်ငံမှာအလုံသမားခွင့်ရတောင်းဆိုတာတွေကိုလှုပ်ရှင်တွေဘက်ကအလုံထုတ်ပြတာတွေများလာတဲ့အတွက်အလုံသမားကောင်းဆောင်တွေစုပေါင်းပြီးတော့ဆန္ဒပြပွဲတစ်ခုကိုလိုင်သာဆက်မှုစုံအမှတ်6ရပ်ကွက်ဘောလုံးကွင်းမှာပြုလုပ်ခဲ့ပါတယ်။ဒီအလုံသမားဆန္ဒပြပွဲဟာလိုင်သာရဆက်မှုစုံနဲ့မကိုးနဲ့မန္တလေးတိုင်းတွေကစက်ရုံတွေအပါအဝင်စက်ရုံပေါင်း90ကျော်ကိုကိုစားပြုတဲ့ဆန္ဒပြပွဲဖြစ်တယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကတင်ပြပေးထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာမေလနဲ့ဂျွန်လအတွင်းမှာရန်ကုန်မန္တလေးစတဲ့စက်မှုစုံတွေကအလုသမားဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့စက်ရုံတွေအချင်းချင်းစုပေါင်းပြီးရန်ကုန်မန္တလေးဘကိုးစတဲ့စက်ရုံတွေပေါင်းကဆန္ဒပြပွဲကိုလုပ်ခဲ့တာပါ။လှိုင်းတရားစက်မှုစုံမှာဆန္ဒပြပွဲပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးရန်ကုန်လှိုင်းတရားစက်မှုစုံကိုကိုစားပြုတဲ့အလုသမားခေါင်းဆောင်တူဦးကအခုလိုပြောပါဗျာ
။ဆက်ရုံကကျွန်တော်တို့ဆိုင်းနာရတစုံလုံးမှာရှိတဲ့စက်ရုံတွေကိုဖိတ်ပါရဲ။အဲလက်ရှိလာတာတော့35ရုံ6ရုံလောက်ပဲလာပါရဲ။ဆက်မှုစုံအော်မီတာရဖရာအရှိရဘလုံးကြီး6ရက်ဘလုံးကြီးမှာကြာတာပါခင်ဗျာတောင်းဆိုချက်ကလည်းအလုပ်ချိန်ရှင်းနိုင်ပါလောကလာတာ300ရရှိရအားတစ်ချက်ပေါ့နော်လက်ပေးလိုက်ပါတော့လည်းတရားဥပဒေစိုးမိုးရေးလုံမခွေရေးကိုကာကွယ်တောက်ပေးဒီကပြရတာတော့ကျွန်တော်တို့လည်းအလုပ်ချိန်ရှင်းနိုင်ကိုလည်းလောကလာတာ300ရရှိရအားတော့ဒါအဓိကအကြဆုံးပေါ့နော်အလုပ်ချိန်ရနေပြီးလုံမကိုလည်းအလုပ်ထုတ်နေတာတွေကိုလည်းအားဖွင့်ပြလို့ကြာတာပါခင်ဗျာလုံးတော့ပြမှုတွေများနေပါလေလုံမအဖွဲ့ကြီးဖက်ပြီးဆိုတာနဲ့အဲ့လုံမအဖွဲ့ကြီးကိုဖက်တဲ့လူကိုလုံးရှင်အားနဲ့ပြားပေးပြီးတော့တချို့တွေဆိုတော့အလုပ်ထုတ်ကြတာပါခင်ဗျာဒီရောင်းမှာရှိတဲ့ဆက်စပ်မှုစုံတွေကကျွန်တော်တို့လေကမ်းလာဆက်မှုစုံပေါ့နော်မန္တလေးရဲ့ကျွန်တော်တို့ဒီလိုနေဆန္ဒပြထုတ်ပေါ်တော့ထောက်ခံပါလေခင်ဗျာဘကိုးတိုင်းအောင်ဆက်ရုံတွေကလည်းထောက်ခံပါလေခင်ဗျာထောက်ခံမှုတွေရှိပါတယ်ပေါ်အောင်ပါဝင်ကမန္တလေးရဲ့လာပါလေခင်ဗျာဒီဘကိုးကလည်းလာပါလေအခုလက်ရှိဒီခေါင်းဆောင်လေးကိုသားပြုပြီးကြာလာပါဒါနဲ့မန္တလေးရဲ့ဘကိုးကလည်းကျွန်တော်တို့ကိုသားပြုခွဲထဲမှာပါပါတယ်နင်ဆက်မဲ့ပါပြီအောင်မဲ့ပါပြီကျွန်တော်တို့နင်အောင်မီလုပ်တဲ့ကွဲပါခင်ဗျာ
လှိုင်းတရားမြို့နယ်ရဲကတော့အင်အား1000လောက်ဆန္ဒပြမှုကိုလက်မခံဘဲအင်အား200လောက်ကိုသာခွင့်ပြုခဲ့တာကြောင့်အများစုကြီးနဲ့ဆန္ဒပြမှုကိုလက်လျှော့ခဲ့ရကြောင်းဆန္ဒပြနေစဉ်အတွင်းမှာတော့အနှောက်ယှက်ပေးမှုမရှိဘဲဓာတ်ပုံရိုက်တာကိုတော့လုပ်ခဲ့တယ်ဆိုပြီးအလုသမားကောင်းဆောင်ကဆက်ပြောပြခဲ့ပါတယ်
တို့ကင်မရာပါအစပါလာတယ်ကင်မရာတို့သူတို့ဖုန်းလေးတွေရောကင်မရာတွေရောသူတို့ကင်မရာတွေပါရိုက်ပါတယ်ခင်ဗျာသူမှတ်တမ်းတင်တယ်ကျွန်တော်လူကြီးတစ်ထောင်တင်ရပါတယ်ခင်ဗျာကျွန်တော်တို့ဖြတ်ချတာ200ပဲကျွန်တော်တို့လုပ်ခွင့်ရှိရလို့ဖြတ်ချပါတယ်ခင်ဗျာ
ဒီတစ်ခေါက်ဆန္ဒပြမှုမှာတော့နိုင်ငံခြားကလာရောက်ရင်းနှီးမှုတွေကိုဖိတ်ခေါ်ခဲ့ပြီးအလုတ်ကိုင်အခွင့်အလမ်းကောင်းတွေလိုအပ်နေတယ်ဆိုပြီးအလုသမားတွေကပြောပါတယ်အခုထက်ထိတော့တနေ့အလုတ်ချိန်8:00တက်မှတ်ဖို့အတွက်ကတောင်းဆိုနေရဆဲဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့မေလနဲ့ဇွန်လကတော့အလုသမားတွေရဲ့လှုပ်အားကနစ်နာမှုတွေအပြင်အလုသမားအခွင့်အရေးတောင်းဆိုဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးအလုသမားညွန်ကြားမှုဦးစီးဌာနကတာဝန်ရှိသူတွေကရောင်းဝယ်ဖြန့်ပြေးဆောင်ရွက်ပေးမှုတွေရှိခဲ့ပေမဲ့နောက်ပိုင်းမှာဆန္ဒပြမှုမှာပါဝင်ခဲ့သူတွေကိုအလုရှင်တွေကအကြောင်းမျိုးမျိုးနဲ့အလုထုတ်ပယ်လာတာတွေအလုသမားတမက္ကကိုဥဆောင်ဖွဲ့စည်းသူတွေကိုအလုထုတ်ပြမှုတွေဟာအများအပြားဖြစ်လာတဲ့အတွက်အခုလိုမျိုးစက်မှုစုံတွေကစက်ရုံတွေစုပေါင်းပြီးသူတို့ရဲ့သဘောထားတွေကိုထုတ်ဖော်လာတာလည်းဖြစ်ပါတယ်ရှင်